မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာအထည်ချုပ်လုပ်ငန်းတွေနဲ့ပြည်ပပို့ကုန်တွေအားကောင်းလာတဲ့အတွက်2018-2019ခုနှစ်တွင်မှာဖွံ့ဖြိုးမှုနှုန်း 9.4% ခန့်နှုန်းရှိလာမယ်လို့ ASEAN Plus 3 Macro စီးပွားရေးသုတေသနယုံARMO ကပြီးခဲ့တဲ့ရက်ပိုင်းတွေမှာထုတ်ပြန်တဲ့စီးရင်ကစားကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းကမ္ဘာ့ဘဏ်ကတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းခန့်မှန်းချက်ကိုမကြသေးခင်ရက်ပိုင်းကပြန်ပြီးတော့ပြင်ဆင်ခဲ့ပါတယ်။ခန့်မှန်းတဲ့အတိုင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တဘာဝဘေးဒဏ်နဲ့ပြည်တွင်းရင်ဆိုင်ရတဲ့အခြေအနေရရက်ကိုထည့်သွင်းပြီးတော့စဉ်းစားရမယ်လို့လည်းပညာရှင်တွေကသုံးသပ်ထားကြပါတယ်။မဲမေခါကစူးစိတင်ဆက်ထားပါတယ်ရှင်
။ ASEAN Plus 3 Macro စီးပွားရေးသုတေသနယုံ ARMO ကမြန်မာစီးပွားရေးဟာတီတန့်ခိုင်မာတဲ့နိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေရရှိတာဆက်လက်ခိုင်မာတဲ့အဝိအထည်ပုတ်ကုန်တွေနဲ့ပြည်တွင်းစားသုံးမှုဖွံ့ဖြိုးလာတဲ့အထောက်အထားတွေကြောင့်2018-2019ခုနှစ်အတွင်း 9.4% ခန့်နှုန်းအထိတိုးတက်လာနိုင်တယ်လို့မကြသေးခင်ရက်ပိုင်းကသုံးသက်ချက်အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီအစီရင်ခံစာထုတ်ပြန်တဲ့အချိန်ဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ EU ဥရောပသမဂ္ဂကကုံသွဲကြီးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းဖို့စဉ်းစားနေတဲ့ဆိုတဲ့သတင်းထွက်ပေါ်နေချိန်ပဲဖြစ်ပါတယ်။ ARMO သုတေသနဌာနကစီးပွားရေးဆိုင်ရာအကြီးအကဲဒေါက်တာဟိုအီကာကတော့အခုလိုပြောပါတယ်
။ Myanmar is still very competitive because of the low wages.
မြန်မာနိုင်ငံရဲ့အနေအထားကလောကတက်တက်တသားနဲ့လူကမာတွေခားရနိုင်တဲ့ခြေနေကြောင်းတခြားနိုင်ငံတွေနဲ့ရှင်ပြိုင်နိုင်တဲ့အနေအထားမှာရှိပါတယ်။တကယ်လို့ဥရောပသမဂ္ဂဘက်ကကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေမရတော့ဘူးဆိုရင်တော့မှတခြားဇီးကွက်တွေရှာနိုင်တဲ့အနေထားလို့ကျွန်တော်တို့ကသုံးသပ်ပါတယ်။တရုတ်နိုင်ငံဟာလည်းကမ္ဘာပေါ်မှာအဝတ်ထည်ပို့ကုန်တွေအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါတယ်
။မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းတွေကနေ2018-2019ခုနှစ်အတွင်းပြပပို့ကုန်ပမာဏဟာအမေရိကန်ဒေါ်လာတန်း3000ကျော်ဖို့အထိရှိလိမ့်မယ်လို့ ARMO သုတေသနဌာနခွဲအဖွဲ့ကခန့်မှန်းထားပါတယ်။ဒီလိုပြောရင်ပဲလေမြန်မာနိုင်ငံအတွင်းအထက်ကျုပ်စက်ယုံတွေတတော်များများတရုတ်နိုင်ငံကလာရောက်ရင်းနှီးမြှုပ်နှံတာဖြစ်ပြီးကုန်သွယ်ခွင့်အထူးအခွင့်အရေးတွေကိုရယူရင်းဥရောပဈေးကွက်ကိုအဓိကအားထားနေရတာဖြစ်ပါတယ်။မြန်မာနိုင်ငံထဲကျုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်ဆိုးကတော့အခုလိုရှင်းပြသွားပါတယ်
။အမေရိကန်ဒေါ်လာပို့တဲ့အခါကျွန်တော်တို့ကအင်ဂျီတန်ဘိုးတွေပဲပြောတော့ပါတကယ်တမ်းတော့မြန်မာပြည်ကအင်ဂျီတန်ဘိုးကိုရတာမဟုတ်စုခပဲရတယ်။အဲတော့စုစုပေါင်းပြီးခဲ့တဲ့နှစ်ကပို့ခဲ့တဲ့ဟာဆိုရင်ဒီဒေါ်လာကိုဘီလီယံနဲ့ချီပြီးဥရောပကိုပို့ခဲ့တယ်ပေါ့နော်။အဲတော့အဓိကကျွန်တော်တို့ပြောချင်တာကုန်သွယ်မှုပမာဏတဲ့ကျွန်တော်တို့ကအထည်ချုပ်မှာအလုပ်ကိုင်ခွန်လန်းဆိုတဲ့ဟာကအဓိကကြားပါတယ်။အဲကြောင့်ကျွန်တော်တို့အလုပ်ကိုင်ခွန်လန်းဘယ်လောက်ရတယ်။ဒီဈေးကွက်ပြောက်သွားရင်အလုပ်ကိုင်ခွန်လန်းဘယ်လိုအားနည်းသွားနိုင်လဲ၊ထိခိုက်နိုင်လဲဆိုတာမျိုးပဲကျွန်တော်တို့အဓိကထားပြောကြပါတယ်
။အောက်တိုဘာ၄ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးအစီရင်ခံစာမှာမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2018-2019ခုနှစ်မှာမူလခန့်မှန်းထားတာထက်3.5%ခန့်နှုန်းလောက်ကျသွားပြီး6.2%ခန့်နှုန်းသာရှိလိမ့်မယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာလာမယ့်3နှစ်အတွင်းရော့ကျသွားလိမ့်မယ်လို့ထုတ်ပြန်ထားပါတယ်။ဒီနှစ်မြန်မာနိုင်ငံတဝန်းရေလွှမ်းမှုတွေကြုံရတာ၊ကုန်ပစ္စည်းတွေဈေးတက်တာ၊ငွေကြေးဖောင်းပွားမှုဖိအားတွေရင်ဆိုင်နေရတဲ့အပြင်ရခိုင်ပြည်ပခန့်ရဲ့ရိုက်ခတ်မှုကြောင့်လည်းမြန်မာစီးပွားရေးဟာမူလကမှန်ထားသလောက်တိုးတက်မှုရှိမှာမဟုတ်ဘူးလို့ဆိုပြီးကမ္ဘာ့ဘဏ်ကမူလခန့်မှန်းချက်ကိုပြန်လည်ပြင်ဆင်ခဲ့တာဖြစ်ပါတယ်။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဥက္ကင်မောင်ညိုဘောကဘေးရကတော့မြန်မာစီးပွားရေးတိုးတက်မှုနှုန်းခန့်မှန်းချက်ကိုအခုလိုပြောဆိုလိုက်ပါတယ်
။တချို့ကဏ္ဍတွေကတော့နော်ဟောငယ်စင်မာကိုထိမဲ့သဘောရှိတာပေါ့။ခြုံပြီးတော့ပြောရတာခက်တယ်။ဥမာမဆိုင်ပြိုးရေးကအခုရေရှမ်းတာတွေပါကြောင့်မလို့ဘလောက်ထိခိုက်လဲဆိုတာဟောသိပြောပြောလို့မရသေးဘူး။အဲ့ဒီတာတိတတာကြတာတော့နောက်ကဘာလက်ခီးသွွားကအနောက်ကလာတဲ့ကဘာလက်ခီးသွွားတော့ကြတယ်ကြပြီးတော့ဒီဘက်ကတရုတ်နဲ့ဒီရှိတောင်ကရှာသွားလာတွေကတော့များလာများလာတော့ရခိုင်ရဲ့ခေးရိုက်ခတ်မှုကရှိရောရှိတယ်တော့ဟွာကတော့ exchange rate ကတော့ဒီဝိုင်းလုပ်ငန်းတွေလောကကိုင်းရတာတော့ခက်တဲ့သဘောရှိတယ်ဒါပေမဲ့ထုတ်လုပ်မှုနဲ့ဝန်ဆောင်မှုကတော့ကြဆင်းမယ်လို့သိပြီးတော့မထင်ဘူးဟုတ်တယ်ဈေးနှုန်းအပြောင်းလဲသူလုပ်ငန်းစဉ်အပြောင်းလဲလောက်ရတဲ့ဟာတွေတော့ရှိမယ်ဆိုတော့မှားတာနည်းနည်းတော့ခက်တာပေါ့နော်အားလုံးကိုတော့မမြင်ရဘူးပေါ့အားလုံးကိုမမြင်ရတဲ့ခါကျတော့မှားတာနည်းနည်းလေးခက်တယ်တဲ့မဲ့လာလာရှိတယ်လို့ကြမဲ့လာလာတွေကလည်းတွေ့နေရတာပေါ့လေနော်ဆရာကတော့အကောင်းမြင်တဲ့ဘက်ကသာတယ်နော်တဲ့ပါစီတဲ့မဲ့လို့ဆရာမျှော်လင့်ပါတယ်
ူခင်မောင်ညိုဘောကပေရာပြောဆိုသွားတာပါ ADB အရှဖွံ့ဖြိုးရေးဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့2018ခုနှစ်စီးပွားရေးစစ်တမ်းမှာတော့2018အောက်တိုဘာကနေစမဲ့ဘဏ္ဍာနဲ့မတိုင်ခင်ဧပြီကနေစက်တင်ဘာလအထိ6လတာကာလမှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 6.8% ခန့်နှုန်းရှိမယ်လို့ ADB ဘက်ကခန့်မှန်းထားပြီး2019ခုနှစ်မှာတော့9.2% ခန့်နှုန်းရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။စီးပွားရေးတိုးတက်လာတာရဲ့အဓိကရင်းမြစ်တွေဖြစ်တဲ့စိုက်ပျိုးရေးကဏ္ဍအားကောင်းလာတာ၊ပြပပို့ကုန်တိုးတက်လာတာနဲ့ပုဂ္ဂလိကစားသုံးမှုနှုန်းတိုးတက်လာတာတွေကို ADB ကထောက်ပြထားပါတယ်။အခုချိန်ထိတော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကြိုတင်ခန့်မှန်းချက်တွေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်လို ADB ဘက်ကပြန်လည်ပြင်ဆင်တာမျိုးတော့မတွေ့ရသေးပါဘူးရှင်။